မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းကိုဗစ်ရောဂါပိုးကူးခံရသူ1466ဦးနဲ့သေဆုံးသူက34ယောက်ရှိတဲ့အကြောင်းမြန်မာကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ပိုးစစ်ဆေးမှုပေါင်း 18,962 ခုလောက်ခွဲတာမှာလူ 1,500 နီးပါးပိုးတွေ့ရဖြစ်တဲ့အတွက်ပိုးကူးရခိုင်နှုန်းက 0.8% ဖြစ်ပြီးသေဆုံးနှုန်းကတော့ 3.8% ရှိကြောင်းကိုလည်းဖော်ပြထားပါတယ်။ပိုးကူးသူရောသေဆုံးသူပါအရင်ကတော့မများတော့ဘူးလို့ကျန်းမာရေးအရာရှိတစ်ယောက်က VOA ကိုပြောပေမဲ့လည်းစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းပိုးစစ်ဆေးမှုတွေကိုထိရောက်စွာမလုပ်နိုင်တဲ့အတွက်အမတ်တကယ်ပိုးကူးသူရောသိဆုံးသူပါတိထက်များနိုင်တယ်လို့ကျမရဲ့ပညာရှင်တွေနဲ့ပရာဟိတအလုပ်နေသူတွေကသုံးသပ်ကြပါတယ်။လက်ရှိချိန်ထိမြန်မာနိုင်ငံမှာကာကွယ်ဆေးအပြည့်ထိုးပြီးသူက 3.9 တန်းရှိတယ်လို့လည်းကျမရဲ့ဝန်ကြီးဌာနကတင်ထုတ်ပြန်ထားတာပါ။ဒါအပြင်တင်းကျွနောက်ပိုင်းစာတင်ကျောင်းတွေပြန်ဖွင့်နိုင်ဖို့အတွက်အသက်12နှစ်နဲ့18နှစ်ကြားကျောင်းသားလူငယ်တွေကိုကာကွယ်ဆေးထိုးဖို့ပြင်ဆင်နေတယ်လို့လည်းအဲ့ဒီကျမရဲ့တာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းကိုဗစ်တရားလိုက်နဲ့အကြီးအကျယ်ကျုံခဲ့တာပါ။စစ်အာဏာသိမ်းပြီးတော့6လထက်ရောက်လာတဲ့အချိန်ထိဒေသခံကကိုရီတက်တွေနဲ့စီကောင်စီကြားပြစ်ခတ်တိုက်ခိုက်မှုတွေကြောင့်ရောတိုင်နာလဲနဲ့ကင်တွေနဲ့ဖြစ်တဲ့တိုက်ပွဲတွေကြောင့်မှအဝိန်ဆုံခွာထွက်ပြေးနေရသူကတိမ်ကနန်းရှိတယ်လို့ကုလသမဂ္ဂကပြောထားပါတယ်။အဲ့ဒီဒုက္ခသည်စခန်းတချို့မှာလဲကိုဗစ်ရောဂါကူးစက်နေတယ်လို့ပရိုက်ထလုပ်နေသူတွေကပြောပါတယ်။